အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း 13,400 ကျော်ကိုတပ်တုပ်ရိုက်ကယ်တင်ခဲ့ရတဲ့အမေရိကန်တပ်ဖွဲ့တွေရဲ့နောက်ဆုံးနေ့ရဲ့အခြေအနေကိုပြောဆိုရမှာထိတ်တန့်အမေရိကန်အရာရှိတွေအကြားကွဲလွဲချက်တွေရှိနေပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအကြီးအကျယ်အောင်မြင်မှုရခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပေမဲ့အမေရိကန်အရာရှိတချို့ကိုယ်တိုင်ဘယ်သူတွေကိုကယ်မလဲဆိုပြီးခက်ခဲခဲခဲဆုံးဖြတ်ချက်ရဲ့နာကျင်6လက်မှုကိုခန်းစားနေရဆဲပဲလို့ပြောပါတယ်18ရက်ကြာလေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေဟာအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအကြီးမားဆုံးနဲ့သမိုင်းဝင်လုပ်ရအဖြစ်အမေရိကန်အစိုးရကပြောဆိုထားတာပါဒါပေမဲ့လည်းကယ်ဆယ်ရေးမှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေဗီဇာတိခါမှာခင်ဗျာဒါပေမဲ့လည်းကယ်ဆယ်ရေးမှာအမေရိကန်အထူးပြည်ဝင်ခွင့်ဗီဇာအကျုံးဝင်တဲ့အာဖဂန်နိုင်ငံသားအများပြားကိုခြံခဲ့ရတယ်လို့ဆိုပါတယ်ဒီလိုခြံထားခဲ့ရတာကိုအမေရိကန်အရာရှိတချို့နာကျင်ဒေါသနဲ့ပြောဆိုနေကြတာဖြစ်ပါတယ် SIV ခေါ်အထူးဗီဇာမရဘဲခြံခဲ့တဲ့အာဖဂန်နိုင်ငံသားဘလောက်အထိရှိမလဲဆိုပြီးမေးခွန်းထုတ်တဲ့အခါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိတ်တန့်အရာရှိတယောက်ကတော့အများစုကိုထားခဲ့ရတယ်လို့ဖြေပါတယ်ဒါပေမဲ့လည်းကယ်ဆယ်ရေးမှာလူတိုင်းကကိုယ်ပိုင်ဆုံးဖြတ်ချက်ရဲ့6လန်တာကိုခံနေရဆဲဖြစ်ပြီးနာနာကျင်ကျင်ရွေးချယ်ဆုံးဖြတ်ခဲ့ကြရတယ်လို့ပြောပါတယ်ခင်ဗျာ